တရားဥပဒေရဲ့ကာကွယ်စောင့်ရှောက်မှုကအစနိုင်ငံရေးမှာပါဝင်ခွင့်အစိုးရခွဲခြားဆက်ဆံခံရတဲ့မြန်မာအမျိုးသမီးတွေရဲ့အခြေအနေတွေကိုဂျနီဗာကကုလသမဂ္ဂညီလာခံမှာမြန်မာအရက်ဖက်လူအဖွဲ့အစည်းတွေကဒီကနေ့တင်သွင်းမှာပါမြန်မာအစိုးရကတင်သွင်းတဲ့အစီရင်ခံစာကိုကုလသမဂ္ဂမှာကြားနာမှုမတန်ခင်အခုလိုအရက်ဖက်အဖွဲ့အစည်းတွေရဲ့အစဉ်ပြိုင်အစီရင်ခံစာတွေကိုကြားနာနေတာလည်းဖြစ်ပါတယ်ဒီအခြေအနေတွေကိုမတ်တင်ကြီးထက်ကပြောပြမှာပါ
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးမှာစီဒေါ်လို့ခေါ်တဲ့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူညီချက်ဆန်ရညီလာခံကိုဒီကနေ့ဇူလိုင်လ၄ရက်နေ့မှာစတင်ပါတယ်။ဒီကနေ့ညနေပိုင်းမှာပဲမြန်မာရက်ဖက်အဖွဲ့အစည်းတွေနဲ့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International တို့ကနှုတ်နဲ့တင်သွင်းတဲ့ Oral Statement နှစ်ဆောင်ကိုကုလရုံးမှာစတင်ကြားနာပါတယ်။ဂျနီဗာကစီဒေါ်ညီလာခံကိုကိုယ်တိုင်တက်ရောက်နေတဲ့ကြားမရေရာဒန်းသူညီမရေးကွန်ရက်ရဲ့ညွှန်ကြားရေးမှူးဒေါ်မေစပယ်ဖြူကတော့မြန်မာအမျိုးသမီးတွေတရားဥပဒေရဲ့ကာကွယ်ဆောင်ရှောက်မှုကိုရရှိဖို့ပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ကနေလွတ်ငင်းချမ်းသာကွယ်ရရှိနေတဲ့အခြေအနေတွေကိုဦးစားပေးတင်ပြသွားမယ်လို့ပြောပါတယ
်ဒုတိယကတော့မျိုးသမီးတွေရဲ့ဒီနိုင်ငံရေးနဲ့နေထိုင်စစ်စင်မှာပါဝင်မှုမရနိုင်တဲ့အခြေအနေတွေကိုကျွန်တော်တို့ပြောဖို့ရှိရယ်နောက်တစ်ခုကတော့ဒီဥပဒေတွေမူဝါဒတွေဟာ gender sensitive မဖြစ်နေတဲ့ကိစ္စတွေကိုပြောဖို့ရှိရယ်ပြီးရင်တော့နောက်ဆုံးအချက်အနေနဲ့ကတော့တိလက်နေမျိုးသမီးတွေရဲ့ဒီလူမှုဖွံ့ဖြိုးတိုးရေးနဲ့ပတ်သက်တဲ့အချက်တွေကိုကျွန်တော်တို့ဘက်ကထောက်ပြပြောဆိုဖို့ရှိရယ
်အရင်ဦးသိန်းစင်အစိုးရလက်ထက်ကတင်သွင်းထားတဲ့စီရောအစီရင်ခံစာကိုလာမယ့်9ရက်နေ့ကြားနာမှုမတိုင်ခင်အရက်ဖက်အဖွဲ့အစည်းတွေရဲ့နှုတ်နဲ့အစီရင်ခံချက်ကိုအရင်ဆုံးကြားနာတာဖြစ်ပါတယ်အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးဆိုင်ရာကုလသဘောတူညီချက်ကိုမြန်မာအစိုးရအနေနဲ့1998ခုနှစ်ကတည်းကလက်မှတ်ရေးထိုးခဲ့တာဖြစ်ပေမဲ့စီရောသဘောတူညီချက်အတိုင်းလိုက်နာလှုပ်ဆောင်ဖို့ပြက်ကွက်နေစေဖြစ်တယ်လို့လည်းဒေါ်မေစပယ်ဖြူကထောက်ပြပါဗျ။
အဓိကကအစိုးရဝန်ကြီးဌာနတွေဈာထဲမှာတော့မှစီရောနဲ့ပတ်သက်တဲ့ဒီ awareness ပေါ့နော်အသိပညာကဒီလောက်ကြီးမရှိသေးဘူးလူလူသားထဲမှာလည်းစီတော်ဆိုတာပါမန်းမသိတဲ့အနေအထားမျိုးဖြစ်နေသေးတဲ့အခါမှာနိုင်ငံတော်အစိုးရရဲ့စီတော်သဘောတူညီချက်ထဲမှာပါဝင်တဲ့အဆက်တွေကိုအကောင့်ထဲပေါ်မှုနဲ့တာဝန်ယူမှုအခြေအနေဟာလည်းတော်တော်လေးကိုကျွန်တော်တို့ကအားနည်းသေးတယ်လို့ပြောလို့ရတယ်
ဆွစ်ဇာလန်ဆန်တော်ချိန်ဒီကနေ့ညနေပိုင်းမှာတော့မြန်မာရက်ဖက်အဖွဲ့အစည်း၅ခုကစုပေါင်းပြီးမြန်မာအမျိုးသမီးတွေခွဲခြားဆက်ဆံခံရတဲ့အခြေအနေတွေကို Oral Statement တစ်စောင်တင်သွင်းပြီးနိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International နဲ့ Now Arakan Project နဲ့ Women Peace Network of Arakan တို့ကတော့ရခိုင်ပြည်နယ်တွင်းကအမျိုးသမီးတွေရဲ့အခြေအနေတွေကိုနှုတ်နဲ့အစီရင်ခံစာတစ်စောင်ဖတ်ကြားတင်သွင်းပါတယ်။လာမယ့်9ရက်နေ့မြန်မာအစိုးရကတင်သွင်းထားတဲ့စီဒေါ်အစီရင်ခံစာကိုကြားနာပြီးအကြံပြုတိုက်တွန်းချက်တွေချမှတ်ပေးတဲ့နေရာမှာအခုအရက်ဖက်အဖွဲ့အစည်းတွေရဲ့တင်ပြချက်တွေကိုထည့်သွင်းစဉ်းစားသွားဖို့ကိုလည်းအရက်ဖက်အဖွဲ့အစည်းတွေကမျှော်လင့်နေတာဖြစ်ပါလိမ့်ရှင်